ခိုင်တောင်ပိုင်းတန်တွဲမြို့နယ်ကကဘာလက်ခီးသွားတွေအလာများတဲ့ငပလီကန်းကြီးကမဆင်လေးစိတ်ကိုအရခတ်တတော်အေအေဘက်ကတိမ့်လိုက်တယ်လို့သတင်းထွက်ပေါ်ပြီးတဲ့နောက်ငပလီကန်းကြီးတခြားနှစ်ဖက်တိုက်ပွဲတွေတနေ့ထက်တနေ့ပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့မှလည်းမဆင်လေးစိတ်အနီးမှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတာတွေရှိနေတယ်လို့ငပလီကနယ်ဘေးလွယာကိုထွက်ပြေးလာတဲ့ဒေသခံမျိုးသမီးတူကဗီဝေကိုပြောပါတယ်
အာဟုတ်ကူညီမကြားတလောက်ကတော့လေတန်ရဲကကြတော့အခုဒီဖြူကုံမစင်ပဲပေါ့နော်အဲ့ဒီဘက်မှာတိုက်ပွဲဖြစ်တယ်လို့ကြားတယ်အခုပြီးတော့သူကလင်းနဲ့ဘုံကျဲတယ်ပေါ့နော်ဘုံကျဲတာကတော့လူနေရက်ွက်ထဲကိုကျဲတာကတော့နဲတယ်ပေါ့အဲ့မဲ့လူနေရက်ွက်ကိုကြတာမျိုးလည်းရှိတယ်အဲအများစုကတော့သူကဒီဘေးပတ်ပတ်လေပေါ့နော်ဘေးပတ်ပတ်လေမှာသူကအဲဒီအေရီခိုးပုံနိုင်တဲ့နေရာမျိုးလောက်ကိုမှန်ပြီးတော့ကျဲတယ်လို့ပြောကြတယ်ရှင်ဟောအဲ့မှာအရှိုးရှိနေတဲ့လူအခုမှထွက်လာတဲ့လူကြတော့လေဟုတ
်ငပလီလေးစိတ်ကိုအေအေဘက်ကတင်းလိုက်ပြီးလူဒီတက်ကံတွေပြောဆိုကြတာရှိတယ်လို့ဒေတာရင်းသတင်းဌာနတွေမှာဖော်ပြကြတာတွေ့ရပေမဲ့အေအေဘက်ကတော့ငပလီတိုက်ပွဲနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးစစ်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းထားပေမဲ့တန်တွဲငပလီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တုံ့ပြန်ခြင်းမရှိသေးပါဘူးခီးသွွားတွေကြာရေပန်းစားပြီးနိုင်ငံခြားဝင်ငွေအမြောက်အများရှာပေးနိုင်တဲ့ငပလီမှာစစ်အရာရှိကြီးတွေနဲ့နှီးဆက်သူတွေရဲ့စီဝါရေးလုပ်ငန်းတွေလည်းရှိနေတာပါဒါကြောင့်စစ်ကောင်စီအနေနဲ့ငပလီကန်းကြီးအေအေလက်အောင်မကြဆုံးရေးအတွက်ရေတက်လေတက်တွေနဲ့အပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်တယ်လို့လာမယ့်ရက်တွေမှာလည်းတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့ရခိုင်တိုက်ပွဲစောင့်ကြည့်လေ့လာနေသူတွေကသုံးသပ်ပြောဆိုကြပါတယ်ငပလီဒေသခံတူပြောပြချက်အရတော့ငပလီကန်းကြီးတခြားမှာစစ်ကောင်စီကရေတက်တင်မောတော်တော်များများတိုးချက်ချထားတာတွေ့ရတယ်လို့ဆိုပါတယ်
ခုမှထွက်လာတဲ့လူတွေကပြောစကားအရတော့ရေတက်ကတော်တော်အင်အားဖြည့်ထားတယ်လို့ပြောတယ်ပေါ့နော်ရေတက်တော်တော်အင်အားဖြည့်ထားဆိုညီမတို့ဒီကမ်းခြေတစ်ချောင်းလုံးကိုမှဒီနေပြည်တွေပေါ့နော်စက်တပ်ပိုင်းနေပြည်တွေမှဟိုကမ်းခြေတစ်ချောင်းလုံးမှအញ្ញမ်းအများကြီးပဲမဲမဲလှုပ်နေတယ်ပေါ့သူတို့ဆိုအဲ့လိုမျိုးပြောကြတယ်ဆိုတဲ့ခါကျတော့သူတို့ပြောတာကတော့ဟိုဖြစ်လာမယ်ဆိုတော့မှလုံးဝအဆင်မပြေနိုင်ဘူးပြုတ်အော်ရွာတွေမျိုးတွေပါအခုပစ်သွားနိုင်တာကိုစော်နိုင်တယ်ပေါ့လေအဲ့လိုမျိုးနဲ့အကောင်ကရွာထဲမှာမနေရဲနဲ့ပြန်နေအကောင်ကထွက်ပြေးလာကြတယ်ပေါ့ဒီနေ့မှထွက်လာတဲ့လူတွေလည်းအများကြီးပဲရှိသေးတယ်ဆိုတော့လေဟုတ
်ဒီတော်တွင်ရခိုင်တောင်ပိုင်းအမ်းမြွနယ်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့အားထားရာဇုံပြွာကုန်းဖြစ်တဲ့တော်ဟင်းတောင်ကုန်းကိုအေဘက်ကဒီအပိုင်းအတွင်းသိမ့်ပိုက်နိုင်ပြီးဂျန်နက်တစ်ခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့အမ်းမြူနယ်မှာရှိနေတဲ့ရခိုင်အရေးတက်ကြွလို့ရှားသူကိုထွန်းကြည်ကဗီဒီယိုကိုပြောပါတယ
်အမ်းထွက်တဲ့ဘွဲ့ရှင်နေမနေ့ကတော့တိုက်ကြည့်တော့ပြင်းပြင်းထန်ထန်ပြစ်ခတ်နေမကြောက်ဘူးဒါပေမဲ့ဒီနေ့မနေ့မှတော့အဲ့အမ်းမျိုးဖက်ကနေပြီးတော့ဒီပြစ်ခတ်တာတွေတော့တော်တော်များများကြားတယ်ပေါ့နော်ဒီလိုမနေ့ပိုင်းတစ်ပိုင်းလုံးလို့ပြောရမှာပဲဒီနေ့မြေကျဲကင်းလောက်မှပဲနည်းနည်းဟိုညင်သွားတဲ့သဘောမှရှိပါတယ်ဟုတ
်ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရခိုင်မြောက်ပိုင်းကမောင်တော်မှာမြို့သိမ်းတိုက်ပွဲစတင်တော့မယ်ဆိုပြီးမြုပ်ကံတွေကိုအေအေဘက်ကတင်းရှောင်ကြဖို့သတိပေးထားတယ်လို့တိုက်ပွဲတွေလည်းဆက်လက်ရှိနေတာပါဒါပေမဲ့လည်းမောင်တော်ဒေသမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသတွင်းအခြေအနေသိရဖို့ခက်ခဲနေပါတယ်မောင်တော်မြို့နယ်မှာရှိတဲ့ WFP ကလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်တူလောင်ယုံကိုပြီးခဲ့တဲ့တောက်ကြနေ့ကဖောက်ထွင်းခံရပြီးလူသားချင်းစာနာမှုအကူအညီအထောက်ပံ့ပစ္စည်းတွေလူရက်ခံရတယ်လို့မိရှုခံခဲ့ရတာနဲ့ပတ်သက်လို့ရှုံချကြောင်း WFP ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အေဘက်ကတော့ WFP ယုံကိုစစ်ကောင်စီနဲ့တင်တန်းပေးထားတဲ့မွတ်စလင်လက်နက်ကိုင်တွေပူးပေါင်းပြီးတော့မိရှုဖျက်ဆီးခဲ့တာဖြစ်တယ်လို့ရုတ်တံဖိုင်နယ်ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရကတော့ဂိုရောင်လူရဲ့ဖျက်ဆီးမှုဟာအေအဖွဲ့ရဲ့လက်ချက်ဖြစ်ဒီကနေ့ပဲတုံ့ပြန်ခဲ့တာပါဂိုရောင်တွေကိုအေအဖွဲ့ကအဝေးထိန်ဒရုန်းတွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်မီးလောင်ပျက်စီးခဲ့တာလို့လည်းစွပ်စွဲထားပါတယ်ခင်ဗျာ